ပိုင်နဲ့ကျွလွန်းနဲ့ဆိုပြီးတော့တနင်္ဂနွေနေ့တုန်းကပင်လယ်နဲ့ထဲမှာရုရှားရေတပ်ကနေပြီးတော့ဖမ်းဆီးခဲ့တဲ့ယူကရိန်းသင်္ဘောသား24ဦးထဲက12ဦးကိုနှစ်လဖမ်းဆီးထားဖို့ရုရှားထိန်းချုပ်ထားတဲ့ခရိုင်းမီးယားဒေသကတရားဝန်တစ်ခုကနေပြီးတော့အမိန့်ချမှတ်လိုက်ပါတယ်။ယူကရိန်းရေတပ်သင်္ဘော3စီးမှပါလာတဲ့သင်္ဘောသားတွေဟာရုရှားရေပိုင်နဲ့ထဲကိုတရားမဝင်ဝင်ရောက်ခဲ့ကြပြီးတော့ရုရှားနယ်ကြားဆောင်တပ်တွေရဲ့သတိပေးချက်ကိုလည်းဂီယူမစိုက်ခဲ့ကြဘူးလို့ရုရှားဘက်ကဆွဆွဲပါတယ်။ဒီဆွဆွဲချက်တွေကိုယူကရိန်းဘက်ကတော့ညှင်းပယ်ပါတယ်။ရုရှားနဲ့အခုလိုတင်းမာမှုတွေရှိလာနေတာကြောင့်ယူကရိန်းနယ်စပ်ဒေသတချို့မှာစစ်အုပ်ချုပ်ရေးထုတ်ပြန်ထားပါတယ်။ရုရှားနိုင်ငံကိုအရေးယူတန်ခတ်မှုတွေပို့ပြီးတော့တိုးလှုပ်ဆောင်ဖို့အနောက်မဟာမိတ်နိုင်ငံတွေကိုတိုက်တွန်းနေကြတဲ့ဥရောပနိုင်ငံတွေရဲ့အရေးတွက်ကလည်းတိုးလာနေတာပါ။ယူကရိန်းနယ်စပ်မှာစစ်အုပ်ချုပ်ရေးဥပဒေထုတ်ပြန်ထားမှုဟာရုရှားနိုင်ငံရဲ့ရန်လိုမှုကြောင့်ဖြစ်ပြီးတော့ယူကရိန်းရဲ့ကာကွယ်ရေးစွမ်းရည်ကိုလည်းပို့ပြီးတော့အားကောင်းစေမှာဖြစ်တယ်လို့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကပြောပါတယ်ယူကရိန်းနိုင်ငံကဒေသ28ခုထဲကနေပြီးတော့10ခုကိုစစ်အုပ်ချုပ်ရေးဥပဒေထုတ်ပြန်ထားဖို့ယူကရိန်းလွှတ်တော်ကတင်းနာနေတော့ကပဲအတည်ပြုဆုံးဖြတ်ခဲ့တာပါဒီဥပဒေကရပ်ပေါင်း30ကြားတဲ့ဥပဒေပါလာမယ့်နှစ်မတ်လ31ရက်နေ့ကျတော့ရှင်ယူကရိန်းနိုင်ငံမှာသမ္မတရွေးကောက်ပွဲကျင်းပဖို့ရှိနေပါတယ်ဒီဥပဒေထုတ်ပြန်ထားခြင်းအဖြစ်စီစဉ်ထားတဲ့ရက်မှာသမ္မတရွေးကောက်ပွဲကိုကျင်းပနိုင်မယ့်သဘောရှိပါတယ်ကလပ်သမဂ္ဂတွင်မှုချုပ်အန်တိုနီယိုကူဒရက်ကူဒရက်စ်ကတော့နိုင်ငံခြားပြည်ထနာတွေဆက်ပြီးတော့မဖြစ်ရလေအောင်အထူးထိန်းသိမ်းတင်းတင်းလှုပ်ဆောင်ကြဖို့ရုရှားနဲ့ယူကရိန်းနှစ်နိုင်ငံလုံးကိုမနေ့တုန်းကပဲတိုက်တွန်းထားပါတယ်